Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ American ပြည်ထောင်စု Washington DC မြို့တော်ကနေ2015ခုနှစ်ဩဂုတ်လ6ရက်ကြာသပတေးနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ7925ရူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာကျွန်တော်ကတော့အောင်မဒီညနေခင်းအစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်ပေးမှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်ဗျူထွေးပါရှိတဲ့အာရှနိုင်ငံများအသင်းအာဆီယံရဲ့ဒီကနေ့ဆွေးနွေးပွဲတွေအဆုံးသတ်ချိန်ပူးတွဲကြေညာချက်ထုတ်ပြန်လာမှာတော့တောက်တရုတ်ပင်လယ်ရေပိုင်နဲ့ဆိုင်ရာဒီအငင်းပွားမှုနဲ့ပတ်သက်တဲ့စကားလုံးသုံးဆွဲမှုတွေမှာကွဲလွဲမှုတွေရှိခဲ့ပါတယ်။တခါမြန်မာနိုင်ငံကရေပိတ်ဒုက္ခသည်တွေအတွက်ကိုတော့အမေရိကန်ကရေပေါ်အကူအညီငွေဒေါ်လာ6သိန်းပေးမယ်လို့ဆိုပါတယ်။နောက်ပြီးခဲ့တဲ့သတင်းပတ်တုန်းကလေရင်တောင်ပံအပျက်စီးပိုင်းစားတစ်ခုတွေ့ခဲ့တဲ့ Union ကျွန်းပေါ်မှာအခုနောက်ထပ်လေရင်အပျက်စီးတစ်ခုထပ်ပြီးတော့တွေ့တယ်လို့မလေးရှားသံယူပို့ဆောင်ရေးဝန်ကြီးကပြောပါတယ်။ဒီလိုမျိုးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုကောင်းထက်နဲ့အတူပြောပြပေးပါမယ်ရှင်။
ကောင်းပါခင်ဗျာဒီကနေ့တင်ဆက်မဲ့သတင်းတူတွေထဲမှာတော့ရေကြီးရေချမ်းမှုတွေအပြီးဒေသခံတွေအနေနဲ့ဘယ်လိုအခက်အခဲတွေရင်ဆိုင်ရမှာပါလဲ
ကျွန်တော်တို့ကတောင်လူဆိုတော့ကျွန်တော်တို့ယာရီရတဲ့ကိုုံရှုံသွားပြီနောက်ထပ်အလို့ခုဒါတော့အနှုံဖို့နေရင်ကတော့6လနဲ့ပဲထွန်းလို့ရလို့
ဒါကတော့စေတုတ္တရာဘက်ကဒေသခံတူပြောသွားတာပါဒါအပြင်ရေဘေးတင်ပြည်သူတွေအတွက်ကုလသမဂ္ဂအပါဝင်နိုင်ငံတကာကငွေချေးစားနပ်ရိက္ခာနဲ့ပြန်လည်ထူထောင်ရေးအစီအစဉ်တွေဆောင်ရွက်ပေးမယ့်အကြောင်းအပြင်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကရွေးကောက်ပွဲဝင်ဖို့ကိုယ်စားလှယ်လောင်းတချို့ပြန်လည်ပြင်ဆင်ပေးမယ့်အကြောင်းသတင်းဆောင်မတွေကိုတင်ဆက်ပေးမှာပါအခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ပြူထွေးနဲ့ကိုကောင်းထက်တို့ကကြေညာပေးကြပါလိမ့်မယ်ခင်ဗျာ
ရှိတဲ့အာရှနိုင်ငံများအသင်းအာဆီယံရဲ့ဒီကနေ့ဆွေးနွေးပွဲတွေအဆုံးသတ်ချိန်မှာပူးတွဲကြေညာချက်တရထုတ်ပြန်ခဲ့ကြတဲ့အဖွဲ့ဝင်နိုင်ငံတွေအကြားတောင်တရုတ်ပင်လယ်ရေပိုင်းနဲ့အငင်းပွားမှုနဲ့ပတ်သက်တဲ့စကားလုံးညှို့ညွှန်းသုံးဆွဲမှုအပေါ်မှာသဘောထားကွဲလွဲမှုတွေရှိခဲ့ပါတယ်။တခြားကိစ္စရပ်တစ်ခုဖြစ်တဲ့အီရန်နျူကလ িয়ার သဘောတူညီချက်နဲ့ပတ်သက်လို့တော့အာဆီယံနိုင်ငံသားရေးဝင်ကြီးတွေကတကယ်လို့ဒီသဘောတူညီချက်အပြည့်အဝအကောင့်ထဲပေါ်လာမယ်ဆိုရင်အီရန်ရဲ့ရက်ဖက်ညှိညက်တဲ့နျူကလ িয়ার အစီအစဉ်အပေါ်ယုံကြည်မှုတည်ဆောက်ရကြလိမ့်မယ်လို့ဖော်ပြထားပါတယ်။ဂျပန်နိုင်ငံဟီရိုရှိမာမြို့ကိုအမေရိကန်ကအနုမြူပုံကျဲကျခဲ့တာဒီအနှစ်80ပြည့်တဲ့ဒီကနေ့မှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းဒီဖြစ်ရရဲ့နောက်ဆက်တွဲစိုးကြိုးတွေကိုအထင်ကရနျူကလ িয়ার သဘောတူညီချက်နဲ့ဆက်ဆက်ပြီးတော့ပြောဆိုလိုက်တယ်လို့ပဲအခုအာဆီယံရဲ့ကြေညာချက်လဲထွက်ပေါ်လာတာပါ။တိုင်းပြည်တွေနဲ့ပြည်သူတွေအပေါ်မှာနှစ်ပေါင်းများစွာတက်ရောက်မှုတွေရှိစေတဲ့စစ်ရဲ့စိုးကြိုးတွေကိုသတိပေးနေုံသာမကနျူကလ িয়ার လက်နက်ပုံမှုအသုံးပြုလာမှုတွေကိုရှော့ချနိုင်ဖို့အီရန်နဲ့ရရှိခဲ့တဲ့သဘောတူညီချက်ရဲ့အရေးပါမှုကိုဝန်ကြီးကယ်ရီကအလေးပေးပြောကြားပါရယ်။မလေးရှားနိုင်ငံမှာကျင်းပတဲ့အာဆီယံအစည်းအဝေးအပြင်ပတ်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးကယ်ရီနဲ့ဂျပန်နိုင်ငံသားရေးဝန်ကြီးဖူမီယိုကီရှိတာတို့ဒီကနေ့တရားတွေ့ဆုံတဲ့အချိန်မှာမစ္စတာကယ်ရီကအခုလိုပြောဆိုတာဖြစ်ပါရယ်။အရှာ၅နိုင်ငံခီးထွက်နေတဲ့မစ္စတာကယ်ရီဟာဒီကနေ့နှောင်းပိုင်းမှာတော့ဗီယက်နမ်နိုင်ငံကိုခီးဆက်ပြီးတော့သူ့ရဲ့ခီးစဉ်ကိုအဆုံးသတ်မှာဖြစ်ပါတယ်။အဲ့ဒီမှာတော့ဒီဗီယက်နမ်စစ်ပွဲနောက်ပိုင်းအမေရိကန်နဲ့ဗီယက်နမ်နှစ်နိုင်ငံဆက်ဆံရေးပြန်လည်စတင်ခြင်းအနည်း20ပြည့်အထိမ်းအမှတ်ဆင်နွှဲဖို့လည်းရှိပါရဲ့ရှင်
။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဌာန USA ကမြန်မာနိုင်ငံရဲ့ရေပေးသက်လူထုအတွက်ဒေါ်လာ6သိန်းကိုအရေးပေါ်အကူအညီဖြစ်ပေးအပ်သွားမယ်လို့အမေရိကန်တန်ယုံပြောခွင့်ရက VOA ကိုပြောပါတယ်။ဒါအပြင်ရေးပေါ်လူရဲချစ်တို့ကိုဖြည့်ဆည်းပေးဖို့အမေရိကန်နိုင်ငံကဒေသဆိုင်ရာဝန်ထမ်းတွေအတူလက်တွဲလှုပ်ဆောင်နေကြဖွဲ့စည်းတင်နေပူပေါင်းဆောင်ရွက်နေပြီလို့လည်းပြောပါရယ်ကုလသမဂ္ဂစာနာရိက္ခာအစီအစဉ် WFP ဟာလည်းအစိုးရဝန်ကြီးဌာနတွေနဲ့ပူးပေါင်းပြီးရေပိတ်သက်ဒုက္ခသည်3,400ကျော်ကိုစာနာရိက္ခာကူညီတွေပေးဖို့ဆောင်ရွက်နေတဲ့အကြောင်း WFP ရဲ့မြန်မာနိုင်ငံဒါရိုက်တာ Tom Skepelli က VOA ကိုပြောပါရယ်တချိန်တည်းမှာပဲရန်ကုန်ပြည်တခြားတန်ယုံရဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဌာန DFID ရဲ့အကြီးအကဲဖြစ်သူ Gavin McGillivray နဲ့David လူသားချင်းစာနာရေးဆိုင်ရာအကြံပေး Ashley Sangrangi တို့ကလည်းတခြားနိုင်ငံတကာအဖွဲ့အစည်းတွေနဲ့အတူပူးပေါင်းဆောင်ရွက်နေတယ်လို့ VOA ကပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကလည်းရေဘေးအန္တရာယ်နဲ့ပြန်လည်ထူထောင်ရေးလိုအပ်ချက်တွေပေါ်အများပြည်သူနားလည်သဘောပေါက်မှုနဲ့စိုးရိမ်မှုတွေနဲ့ပတ်သက်ပြီး Facebook လူမှုကွန်ရက်မှာတင်ပြသွားပါတယ်။ရေဘေးတွေနိုင်ငံတကာကအကူအညီတွေပေးကြဖို့မြန်မာအာဏာပိုင်တွေကတရားဝင်တောင်းခံခဲ့ပြီးတဲ့နောက်ပိုင်းမှာမကွေးတိုင်း၊စကိုင်းတိုင်း၊ချင်းပြည်နယ်၊ရခိုင်ပြည်နယ်နဲ့အေရဝတီတိုင်းတွေမှာနိုင်ငံတကာနဲ့ဇေဒနာအလူရှင်တွေကကူညီဆောင်ရွက်နေကြပါပြီ။ဒါပေမဲ့အခြေခံအဆောက်အဦတွေနဲ့သီးနှံစိုက်ခင်းတွေပျက်စီးသွားတဲ့အတွက်ပြန်လည်ထူထောင်ရေးမှာစိန်ခုမှုတွေနဲ့ကြုံတွေ့နေရသလိုလမ်းမစစ်တွေရခက်ခဲနေတဲ့နေရာတွေကိုအကူအညီရောက်ဖို့လည်းခက်ခဲနေပါတယ်။မြန်မာနိုင်ငံဒေသတော်တော်များများမှာမိုးအပြင်းထန်ရွာပြီးရွေလွမ်းမိုးတာကြောင့်သေဆုံးသူရေသွေးဟာ80ထက်မနည်းရှိသွားပြီလို့ပြည်တွင်းသတင်းတွေမှာဖော်ပြကြပြီးရေပိတ်တဲ့ဒုက္ခသည်အည်အတွက်ဟာလည်း3,000ကျော်ရှိနေပါပြီ
။မြန်မာနိုင်ငံမှာတနင်္လာနေ့ကလေးကရောက်နေတဲ့ လူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟင်းလီဟာဒီကနေ့နေပြည်တော်မှာရောက်ရှိနေပြီးတော့နိုင်ငံတော်သမ္မတရဲ့ဒီနိုင်ငံရေးစီးပွားရေးဥပဒေအကြံပေးအဖွဲ့တွေအပြင်လွှတ်တော်နေရကဥပဒေချမ်းကော်မတီဝင်တွေပြည်ထောင်စုရှိနေချုပ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့ဒီအစိုးရအဖွဲ့ပြည်ထောင်စုဝန်ကြီးတချို့နဲ့တွေ့ဆုံမှုစီစဉ်ထားတယ်လို့ရန်ကုန်ကုလသမဂ္ဂရုံးကပြောပါတယ်မစ်ရန်ဟီလီကမနေ့ကတော့မြန်မာနိုင်ငံကြက်ချင်နေတဲ့ကိုတွားပြီးတော့ရေဘေးဒုက္ခသည်တွေအတွက်ပုဂ္ဂိုလ်ရဲ့အလူငွေအမေရိကန်ဒေါ်လာ900လူတန်းခဲ့ပါတယ်။ဒါ့အပြင်အမျိုးသားပညာရေးဥပဒေကိုဆန္ဒပြကန့်ကွက်တဲ့ကျောင်းသားတွေနဲ့လက်ဗရန်မှာကြုံခဲ့ရတဲ့ဖြစ်ရက်နဲ့ထောင်ချင်းတွေကိုလေ့လာတဲ့အနေနဲ့မနေ့ကနေကင်ပိုင်းမှာဒီတရားဝတိထောင်ကိုတွားရောက်ခဲ့တယ်လို့ပဲ။ဒီရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရုံးမှရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်နဲ့လည်းတွေ့ဆုံခဲ့ပါသေးတယ်။သူရဲ့ခီးစဉ်အတွင်းမှာမြန်မာနိုင်ငံလူခွင့်ရေးကော်မရှင်နဲ့လည်းတွေ့ဆုံသလိုအစိုးရအဖွဲ့အစည်းတွေနဲ့ရောအရက်ဖတ်လူမှုအဖွဲ့အစည်းတွေနဲ့ပါတွေ့ဆုံပြီးမြန်မာနိုင်ငံလူခွင့်ရေးအခြေအနေငြိမ်းချမ်းရေးဆိုင်ရာကိစ္စရပ်တွေအပြင်အကျဉ်းထောင်ပြပင်ပြောင်းလဲရေးကိစ္စအနောက်ရွေးကောက်ပွဲဆိုင်ရာကိစ္စရပ်တွေကိုလည်းပြောဆိုဆွေးနွေးခဲ့ပါတယ်။မနေ့ပြန်ဩဂတ်စ်လ9ရက်နေ့မြန်မာနိုင်ငံကနေပြန်လည်မထွက်ခွာခင်မှာတော့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတရက်ပြုလုပ်ဖို့ရှိသလိုမြန်မာနိုင်ငံနဲ့ပတ်သက်လို့သူရဲ့စုံစမ်းတွေ့ရှိသမျှကိုတော့ဒီလာမယ့်အောက်တိုဘာလမှာကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာအထူးကိုယ်စားလှယ်ကအစီအခံတင်ပြမှာဖြစ်ပါရဲ့ရှင်။
တနင်္ဂနွေလုံးပြခတ်ရစေးရေးစာချုပ်မှုချမ်း NCA အချောသက်ဖို့၉ချိန်မြောက်ဆွေးနွေးပွဲကိုဒီကနေ့မြန်မာနိုင်ငံငင်းချမ်းရေးစင်တာမှာစတင်ဆွေးနွေးခဲ့ပါတယ်။ဇူလိုင်လအတွင်းမှာကျင်းပခဲ့တဲ့၈ချိန်မြောက်ဆွေးနွေးပွဲကကြန့်ရှိနေတဲ့စာချုပ်မှုချမ်းပါအချက်၃ချက်ကိုဆွေးနွေးကြမှာဖြစ်ပါတယ်။ NCA လက်မှတ်ရေးထိုးရာမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစစ်မြေညီနိုင်ရေးကိုယ်စားလှယ်အဖွဲ့ SD ကလက်နက်ကိုင်အဖွဲ့အလုံးပါဝင်ဖို့တောင်းဆိုထားခဲ့ပေမဲ့အစိုးရနဲ့ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC ကတော့အဖွဲ့ဆက်ဖွဲ့ကသာပါဝင်လက်မှတ်ရေးထိုးစီလိုတာကြောင့်ဒီကိစ္စကိုလည်းနောက်တစ်ချိန်အကြည့်လဲဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။ဒါ့အပြင် NCA စာချုပ်အချောသက်ပြီးလက်မှတ်ရေးထိုးတဲ့အခါဘသူတွေကလက်မှတ်ထိုးမလဲ၊တိတိအဖြစ်ဘသူတွေကိုထားရှိမလဲဆိုတာတွေကိုလည်းဒီတစ်ချိန်ဆွေးနွေးပွဲမှာဆွေးနွေးကြမယ်လို့သိရပါတယ်။အစိုးရဘက်ကတော့တိတိအဖြစ်တရုတ်၊အာဆီယံနိုင်ငံတွေနဲ့ကုလသမဂ္ဂအဖွဲ့တွေကိုထားရှိခြင်းပေမဲ့တိုင်းဒါလက်နက်ကိုင်တွေဘက်ကတော့အမေရိကန်ပြည်ထောင်စုဗြိတိန်နိုင်ငံနဲ့ဥရောပသမဂ္ဂတို့ကိုတိတိထားအဖြစ်ထားရှိစေချင်တာကြောင့်ဒီကိစ္စကိုလည်းဆွေးနွေးသွားမယ်လို့တာဝန်ရှိသူတွေကပြောပါတယ
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ရဲ့ကြာသပတေးညနေခင်းဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။ပြည်ခဲ့နှစ်တုန်းကပျောက်ဆုံးသွားခဲ့တဲ့မလေးရှားခီးသည်တင်လေးရင်တောင်ပံစိတ်ပိုင်းတစ်ခုကိုပြီးခဲ့တဲ့သတင်းပတ်တုန်းကရှာဖွေတွေ့ခဲ့တဲ့အိန္ဒိယသမုဒ္ဒရာတွေက reunion ကျွန်းပေါ်မှာပဲနောက်ထပ်လေးရင်အပြည့်အစုံပိုက်စားတချို့ကိုထပ်ပြီးတော့တွေ့ထားတယ်လို့မလေးရှားသံယူပို့ဆောင်ရေးဝန်ကြီးကပြောပါရယ်။အခုထပ်မံတွေ့ရှိတဲ့နေရာမှာလေးရင်ထိုင်ကုန်ကူရှင်ပိုက်စားတချို့နောက်ပြင်းပေါက်ပေါင်တွေနဲ့တခြားအပြည့်အစုံတချို့ပါတယ်လို့ဝန်ကြီးလော်ဝမ်တီယန်လိုင်းကပြောပါရယ်။ဒီလိုမျိုးလေရင်အပြက်စီးတချို့ထပ်မံတွေ့ရဲဆိုပေမဲ့လည်းဒီပစ္စည်းတွေဟာပျောက်ဆုံးလေရင် MH 380ကအစိတ်ပိုင်းတွေဟုတ်မဟုတ်ဆိုတာကိုတော့သူကအတိအပြုမပြောပါဘူးပြီးခဲ့တဲ့သတင်းပတ်တုန်းက reunion ကျွန်းပေါ်မှာရှာတွေ့ခဲ့တဲ့လေရင်တောင်ပံပြက်အပိုင်းစားကတော့ဘယ်လိုပဲပုံပျောက်ဆုံးသွားခဲ့တယ်ဆိုတာကိုသေချာမသိရသေးတဲ့ Boring 777မလေးရှားခီးသည်တင်လေရင်ကအစိတ်ပိုင်းဖြစ်တယ်လို့မလေးရှားဝန်ကြီးချုပ် Najib Razak ကအစောပိုင်းတုန်းကအတိအပြုပြောထားပါတယ်ဒါပေမဲ့ဒီလေရင်အပြက်စီးစားကိုဆန်းစစ်သုံးသပ်နေကြတဲ့ပြည်သက်နိုင်ငံပါရီမျိုးကကျွမ်းကျင်သူတွေကတော့ပြည်သက်ပိုင်နယ်မြေ reunion ကျွန်းပေါ်မှာရှာတွေ့ခဲ့တဲ့ဒီအပြက်စီးစားဟာပျောက်ဆုံးမလေးရှားလေရင်ကဟုတ်မဟုတ်ဆိုတာအတိမပြုနိုင်သေးဘူးလို့ပြောပါတယ်။ဒီအပြက်စီးပိုင်းစားဟာမလေးရှားခီးသည်တင်လေရင် MH 380ကဖြစ်နိုင်ပွဲအများကြီးရှိပေမဲ့လည်းသူတို့အနေနဲ့ကတော့လေလာဆန်းစစ်နေဆဲဖြစ်ပြီးအတိမပြုနိုင်သေးဘူးလို့ပြည်သက်အစိုးရရှင်းနေတူကပြောပါတယ်ရှင်
။ဂျပန်နိုင်ငံ Hiroshima မြို့ပေါ်အမေရိကန်တို့အနုမြုံပုံကြဲခတ်ကြတဲ့နက်ခွန်းဆန်ပြီအထိမ်းအပွဲကိုဒီကနေ့ဂျပန်နိုင်ငံမှာကျင်းပခဲ့ပါတယ်။ပုံကြတဲ့နေရာနီးမှာထောင်နဲ့ချီတဲ့လူတွေတမနဲ့ငြိမ်သက်ခဲ့ကြသလိုငင်းချမ်းရေးပန်းချန်ထဲမှာလည်းဒီကနေ့ခေါင်းလောင်းထိုးခဲ့ကြပါတယ်။နောက်မှာဒါမျိုးထပ်မဖြစ်အောင်ဘုံကျဲခံခဲ့ရတဲ့အဖြစ်အပျက်ကိုအမန်းရနေဖို့လိုတဲ့အကြောင်းနဲ့အတိတ်ကအဖြစ်အပျက်တွေကိုနောက်မျိုးဆက်တွေပေါ်လက်စစ်ကမ်းပေးဖို့လိုတယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောပါတယ်။ဒီခန်းနာမှာအနုမြုံဘုံကျဲခဲ့တာကိုမြင့်မြင့်တွေ့ခဲ့ရသူတချို့လည်းတက်ရောက်ခဲ့ကြသလိုကမ္ဘာတဝန်းနျူကလ িয়ার လင်းနက်တွေအဆုံးသတ်သွားဖို့ဂျပန်နိုင်ငံအတွင်းတောင်းဆိုမှုတွေလည်းရှိနေပါတယ်။ဟီရိုရှိမားကိုဘုံကျခဲ့ပြီးမကြခင်မှာပဲစိတ်ကမ်းမှုဖြစ်တဲ့နာဂါဆာကီကိုဘုံကျခဲ့ရမှာလူပေါင်းနဲ့သိန်းကျော်တည်ဆုံခဲ့ပါတယ်။ဒီလိုဘုံကျလိုက်ပြီးတပတ်အကြာမှာဂျပန်ဘက်ကလင်းနေချခဲ့တာကြောင့်ဒုတိယကမ္ဘာစစ်ကြီးအဆုံးသတ်ခဲ့တာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံတာဝန်မှာစစ်ရဟယင်ဒဇင်ပြတ်ကျလို့စစ်သည်18ဦးသေဆုံးသွားတယ်လို့အာဖဂန်ဆိုရရရှိတွေကပြောပါရယ်ရုရှားနိုင်ငံလို့ M17 အမျိုးအစားရဟယင်ဟာဒီကနေ့ဇာဘူးခရိုင်ရှင်ကိနယ်မှာပြတ်ကျခဲ့တာလို့ဒေသအရာရှိတွေကပြောပါရယ်ဤပညာပိုင်းဆိုင်ရာချွေးရမှုကြောင့်အခုလိုပြတ်ကျတာလို့အာဖဂန်ကာကွယ်ရေးဝန်ကြီးဌာနကဆိုပါရယ်အခုဖြစ်ရတဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့တခြားဆိုရရရှိတွေကလည်းပြောပါရယ်တာလီဘန်အဖွဲ့ကတော့ဒါဟာသူတို့လက်ချက်လို့ပြောပေမဲ့လည်းဒီလိုမျိုးစစ်လေရင်ကိုပစ်ချတာမျိုးကဖြစ်ခဲ့တာကြောင့်ဒီပေါ်မှာမေးခွန်းထုတ်မှုတွေရှိနေပါတယ်။ဒီဖြစ်ရပ်မတိုင်ခင်နိုင်ပိုင်းတို့ကတော့ကပူးမျိုးတာမိုင်းမှာအသေးခံကားပုတ်ထိုင်တိုက်ခိုက်မှုကြောင့်လူ6ထက်မနည်းသေဆုံးခဲ့ပါတယ်။ဒီတိုက်ခိုက်မှုကတော့တာလီဘန်ကောင်းဆောင်မူလောက်အိုမာသေဆုံးတဲ့အကြောင်းအတိပြုချိန်ကစလို့တာလီဘန်တို့ရဲ့ပထမဆုံးအကြိမ်ပြန်လည်တိုက်ခိုက်မှုကြီးပဲဖြစ်ပါတယ်။ဒီကနေ့အစောပိုင်းမှာပဲလူကခရိုင်မျိုးတော်ပူလီအာလန်မှာလည်းဒီဘုံခွဲတိုက်ခိုက်မှုတွေရှိခဲ့ပြီးတော့ရဲဝင်တန်း3ဦးထက်မနည်းနဲ့ရဲသား3ဦးသေဆုံးခဲ့တယ်လို့ဒေသခံဆိုရရရှိတွေကပြောပါတယ်။ဒါစင်နဲ့ချီလည်းဒဏ်ရာရခဲ့တယ်လို့သိရပါတယ်ရှင်
။ American ပြည်ထောင်စုမှာ Africa နယ်ဖွာ American နိုင်ငံသားတွေမဲပွေးပေးခွဲရအောင် Federal အစိုးရကအကာအကွယ်ပေးချမှတ်ခဲ့တဲ့သမိုင်းဝင်မဲပေးခွဲအဥပဒေကိုလက်မှတ်ရေးထိုးခဲ့တာဒီကနေ့ကြာသပတေးနေ့မှာအနည်း50ပြည့်ခဲ့ပါပြီ။ American ဖွဲ့စည်းပုံအခြေခံဥပဒေရဲ့15ခုမြောက်ပြင်ဆင်ချက်ဥပဒေထဲမှာလူမဲတွေကိုမဲပေးခွဲပေးထားပေမဲ့ပြည်내တချို့ကဒီမဲပေးခွက်ကိုဥပဒေရေးရာတာမြင့်ထားတာတွေကိုဩဂုတ်လ6ရက်နေ့1965ခုနှစ်မှာအမေရိကန်သံတမန်လင်ဒန်ဘီဂျွန်ဆန်ကလက်မှတ်ရေးထိုးပြီးတရားမဝင်ဖြစ်စေခဲ့ပါတယ်ခင်ဗျာ Direct from Washington The Voice
of America VOA ဩဂုတ်လ6ရက်နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုမက်ခင်ပြူထွေးနဲ့ကိုကောင်းထက်တို့ကကြီးညာပေးခဲ့ကြတာပါခင်ဗျာအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးသွားမှာပါမြန်မာနိုင်ငံမှာရေကြီးရေရှမ်းမှုတွေကြောင့်ရေပေးသင့်ဒုက္ခသည်2000ကျော်ရှိနေပါပြီ။အခုချိန်ထိမကွေးတိုင်း၊စကိုင်းတိုင်း၊ချင်းပြည်နယ်၊ရခိုင်ပြည်နယ်တွေနဲ့ AR တိုင်းဒေသတွေမှာရေပေးသင့်အခက်အခဲတွေနဲ့ရင်ဆိုင်နေရဆဲဖြစ်တာကြောင့်နိုင်ငံတကာနဲ့စေတနာရှင်အလူရှင်တွေကရေပေးဒေသတွေကိုကူညီဆောင်ရွက်နေကြပါပြီ။ဒါပေမဲ့အမှန်တကယ်လိုအပ်တဲ့နေရာတွေကိုအကူအညီတွေစနစ်တကျရောက်ရှိဖို့နဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်တော့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။မကွေးတိုင်းပွင့်ပြူနယ်စေတုတ္တရာကရေပေးသင့်ပြည်သူတွေကေဇေးအဖွဲ့ဝင်တွေကိုကိုယ်တိုင်သွားရောက်တွေ့ဆုံပြီး VOA မြန်မာပိုင်းသတင်းတော်ကိုစီသူကဒီရေပေးသင့်ဒေတာတွေအတွက်လိုအပ်နေတဲ့အကူအညီတွေအကြောင်းကိုစူးစီးတင်ပြပေးထားပါရခင်ဗျာ
ပြီးခဲ့တဲ့ဇူလိုင်လလောက်ကစခဲ့တဲ့ရေကြီးရှမ်းမှုတွေဟာမြန်မာနိုင်ငံနေရာအနှံ့ပြားကကြီးလက်ဒေတာတွေကိုအဓိကရိုက်ခတ်စေခဲ့တာပါနေအိမ်တွေစာတင်ကျောင်းတွေနဲ့စိုက်ပျိုးလုပ်ကံနေတဲ့တီးနှံစိုက်ခင်းတွေပျက်စီးသွားတာကပိုးပြီးတော့အထိနာစေခဲ့တာပါအ
ာယောကူရေမူးကြီးတော့တခွက်ရောက်ကုန်တော့ဗျာတခြားလည်းတက်သွားကြတယ်ပေါ့အားလုံးပဲလေသမားတွေရောကူလီတွေရောပေါ့နော်ကဲကဲတွေ့နေပေါ့နော်မြို့ကနေလေရင်းနေစိုက်ပြီးသားလေးတချို့နေတော့ဟူးလေကရင်းနေသွားတယ်ဆိုတော့နောက်ပြုတ်ထောင်းဖို့ကြတော့လေမလွယ်တော့ဘူးလေအမီးစိတ်အကျဲမှပဲနောက်ပြဲထောင်းမှပြဲတိုက်မယ်ဆိုတော့နောက်ကျသွားပြီဗျာအဲ့ဒါဆိုရမ်းပြည်ဘူးဒါဘလို့လို့ရမလို့ဆိုတာသူတို့ကဒါဒါဆုံးပြစ်ချက်ချမှာပေါ့ဗျာဟုတ်လား
ဒီရောမကွေးတိုင်းစစ်တုတ္တရာမြို့နယ်တဲကငလဲဆိုတဲ့ကျွော်ပါဒီကျွော်ကိုအကူအညီတွေလာမယ်ဆိုတော့မှအခုလိုမျိုးခက်ခက်ခဲခဲနဲ့ဒီအကူအညီတွေကိုရွာအထိရောက်အောင်တဲရတဲ့အခြေအနေမျိုးပါရွာကလည်းရေမြုပ်ထားတာဖြစ်တဲ့အတွက်ဒီရွာမှာရှိတဲ့အိမ်တွေပေါ်ကိုခုချင်းတိပြန်ပြီးတော့နေဖို့ဆိုတော့တော်တော်ခက်ခဲနေပါသေးတယ်။ဆိုတော့ဒီနည်းနည်းမြင့်တဲ့နေရာတွေမှာသွားပြီးတော့ပြောင်းရွှေ့နေထိုင်တဲ့အဖြစ်မျိုးပါ။အကူအညီတွေလည်းခုထိအများကြီးလိုအပ်နေစေဖြစ်ပါလေ
။ရေမြုပ်ထားမှပစ္စည်းတွေမရဘူးဆရာကြီး။နေရထိုင်ရတာလည်းအခုလိုပဲအချင်းဟွာဖို့မိုးကမရှိပါမရှိတဲ့နေရာတော့ဆရာကြီး။တခက်ခဲလို့ရှိနေတယ်ဆရာကြီး
။ဘာလို့လိုအပ်နေလဲဆိုတော့လောလောဆယ်ကျွန်တော်တို့ဆန်နေကျွန်တော်တို့အဓိကမြုပ်သွားတော့စားဖို့ဟာအဓိကလိုနေပါတယ်ခင်ဗျာကျွန်တော်တို့မှာဘာမှခွင့်မရှိတော့ပါဘူးဘာမှမလဲမကြံတော့ပါဘူးအဲ့လိုနေရှိပါတယ
်နောက်ထပ်လုတ်ဖို့ကင်ဖို့ဆိုတာလည်းပဲကျွန်တော်တို့မှာမလွယ်ကုံတော့ဘူးကျွန်တော်တို့ကတောင်းလို့ဆိုတော့ကျွန်တော်တို့ຢာရီရတဲ့အခုရှုံးသွားပြီနောက်ထပ်လုတ်ဖို့ဒါတော့အနှုံးဖို့နေရင်ကတော့ထွန်ရက်ဖို့ကကျွန်တော်တို့က
မလွယ်တော့ဘူး
6လနဲ့ပဲထွန်လို့ရလို့ရက်ဖို့ဟာမလွယ်တော့ဘူးထွန်ရက်ဖို့ဟာ
ရေပေးတဲ့ဒုက္ခတွေအတွက်အကူအညီတွေကိုပြည်တွင်းအနေနဲ့ရဲရဲကစေတနာရှင်တွေကကူညီပေးတာပြင်ကလသမဂရဲ့အစီအစဉ်နဲ့ရေပေးသင့်ဒေတာတွေကိုကူညီပေးနေပြီမဲ့လမ်းမဆက်သွေးခက်ခဲတဲ့နေရာတွေမှာတော့အကူအညီတွေအားနေနေပါတယ်
။ဟိုပေါ့လောလောဆယ်ဟိုစေနာအလူရှင်နေရာပြင်လာပြီးတော့မြန်မာပြည်အရက်မှာရှိတဲ့စေနာရှင်နေရာတွေလာပြီးတော့ကူညီတာပဲရှိသေးတာပေါ့နော်။တခြားပေါ့ရုပ်တရက်လည်းဒီစုတ်တရာချောင်းကြတဲ့အရက်ဒေတာဖြစ်တယ်လမ်းမဆက်သွေးခက်ခဲတယ်။တွားရေးလာရေးမလွဲတဲ့အတွက်အဖွဲ့စည်းတော်တော်များများဟိုလာဖို့ကနည်းနေတယ်။နောက်ပေါ့ဒီအနေနဲ့ကဟိုမီးလည်းပြတ်နေတယ်ဖုံးဆက်သွေးလည်းပြတ်တယ်။အဲ့တော့လမ်းမဆက်သွေးခက်ခဲတဲ့အတွက်ဒီကသတင်းနေရာလည်းပြတ်နေတယ်။ပြတ်နေတော့ဒီဘက်မှာပေါ့ဆဲအထက်မှာမြုပ်တဲ့ရွာလေးရှိတယ်ဆဲအောင်မှာမြုပ်တဲ့ရွာလေးရှိတယ်။ဒါနဲ့ပတ်သက်ပြီးတော့ကူညီပံ့ပိုးဖို့အများကြီးလိုအပ်တယ်ပေါ့
။ရေးကြသွားပြီမဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်ခက်ခဲတွေနဲ့ရင်ဆိုင်နေရတာမို့အကူအညီတွေအပူပြင်းလိုအပ်နေတာပါ။တဘာဝဘေးရန်တင့်ဒေတာတွေအဖြစ်သတ်မှတ်ထားတဲ့ရေဘေးတင့်ဒေတာတွေကိုလုံလောက်တဲ့အကူအညီတွေပေးနိုင်ဖို့အတွက်အမေရိကန်ဒေါ်လာ$10,000လောက်ကုန်ကြမယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ် လိုအပ်တဲ့အကူအညီတွေကိုအမေရိကန်အနေနဲ့လည်းကူညီသွားဖို့စီစဉ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအမေရိကန်အာဆီယံဆွေးနွေးပွဲမှာပြောဆိုထားပါတယ်ခင်ဗျာ
။မကွေးတိုင်းကရေဘေးသင့်ပြည်သူတွေရင်ဆိုင်နေရတဲ့ခက်ခဲတွေအကြောင်းကိုစီသူကတင်ပြပေးသွားတာပါ။အခုတော့ရှမ်းပြည်ဘက်ကအခြေအနေအကြောင်းကိုဆက်တင်ပြပေးရမယ်။အဆက်မပြတ်မိုးရွာသွန်းမှုကြောင့်ရှမ်းပြည်နယ်ရှေးပိုင်းတာချီလေးမြို့နယ်ကြိုက်လက်မြို့နယ်ကွယ်ကျေးရွာတွေမှာရေကြီးရေတိုက်စားမှုဒဏ်ကိုခံရပြီးအင်ဂျီ200ကျော်နစ်မြုပ်သွားသလိုရွာသား4ဦးသေဆုံးသွားပါတယ်။အခုခါမှာဒီရေပိတ်ဒုက္ခသည်တွေဟာနန်းကိုင်းကျေးရွာဖုန်ကြီးကျောင်းက KJS စကန်နေမှာခိုလုံနေချိန်မှာသက်ဆိုင်ရာအကူအညီပေးအဖွဲ့တွေကနေစားနဲ့ရိတ်ခါနဲ့တခြားအကူအညီတွေပေးနေပါတယ်။ဒီအခြေအနေတွေကိုတော့ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကုန်းအင်ကနေဆက်သွယ်မေးမြန်းတင်ပြပေးထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်ရှေ့ပိုင်းတိုင်ချီလေးမြို့နယ်ကျိုင်းလက်မြို့နယ်ခွဲဘက်မှာအဆက်မပြတ်မိုးရွာသွန်းခဲ့ပြီးရေတိုက်စားမှုကြောင့်လူနေအိမ်ပျက်စီးခဲ့ပြီးတော့လူအသေးပြောက်ဖြစ်ပွားခဲ့တာပါ။ကျိုင်းလက်မြို့နယ်ခွဲကနန်းကင်ကျေးရွာနဲ့တော်ကော့ကျေးရွာမှာအင်ချီနေရနီးပါးရေနစ်မြုပ်ခဲ့တယ်လို့လူအနည်းဆုံး၄ဦးရေထဲမျောပါတေဆုံးခဲ့တယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD ရဲ့ရှမ်းပြည်နယ်အရှေ့ပိုင်းခေါင်းဆောင်လည်းဖြစ်ရှမ်းပြည်နယ်လွှတ်တော်ကိုယ်စားလှယ်သူဦးလည်းဖြစ်တဲ့စိုင်းဝင်းမြတ်ဦးကအခုလိုပြောပါတယ
်။ဒီကတော့အဲ့၄ယောက်ပဲခင်ဗျ။အဲ့နမ်ကိရာပဲ၄ယောက်ဆိုတော့အမျိုးသမီး၃ဦးရဲ့ကြားတူးပေါ့။ကိရာရဲ့တော်ခော့ရွာရဲ့နမ်ဆိုင်ရွာရဲ့ဆို၃ယောက်ရှိရကအဲ့ဒီနမ်ကိရာရောအပြည့်ဆုံးတော့သူကတော့50လောက်ရှိတယ
်။ဒီရေဘေးဒုက္ခတဲ့တွေဟာနမ်ကန်ကျေးရွာဖုန်ကြီးကျောင်းမှာကယ်ဆယ်ရေးစခန်းဖွင့်လှစ်ထားပြီးရာယီခိုလုံနေရတယ်လို့တာချီလေးမြို့နယ်လူငယ်အကူအညီပေးရေးဖွဲ့စည်းရဲ့ခေါင်းဆောင်သူဖြစ်တဲ့စိုင်းရွတ်ကအခုလိုပြောပါတယ
်။အခုကဖုန်ကြီးကျောင်းမှာချပေးထားတယ်ဗျဒုက္ခတင်မှာ။ဖုန်ကြီးကျောင်းမှာဝတ်နမ်ကိုင်းတို့ခေါ်ပါတယ်ဗျ။နှစ်ယောက်ရှိတာပေါ့နော်။တစ်ယောက်က100ကျော်ပေါ့။နောက်ထပ်တစ်ယောက်က80ကျော်ပေါ့။နှစ်ယောက်စုစုပေါင်းကနေရာနီးပါးနေရာဆက်မြင့်ဖြစ
်ရ။ရေဘေးကယ်ဆယ်ရေးစခန်းဟာလမ်းဒရာပြတ်တောက်ပျက်စီးနေမှုကြောင့်တွားလာရေးခက်သွေးနေပေမဲ့လည်းရေဘေးဒုက္ခတဲ့တွေကိုနိုင်ငံရေးပါတီတွေနဲ့လူမှုဖွဲ့စည်းတွေဒေသခံအာဏာပိုင်တွေကနေဒီကနေ့မှာလိုအပ်တဲ့စာနာရိတ်ခါတွေကိုတွားရောက်ကူညီနေတယ်လို့ကိုယ်တိုင်တွားရောက်ခဲ့သူရှမ်းပြည်နယ်လွှတ်တော်ကိုယ်စားလှယ်စိုင်းဝင်းမြတ်ဦးကအခုလိုပြောပါတယ်
မနေ့ကကျွန်တော်တွားတော့တဒါ900တောင်ပြက်တယ်ဗျကျွန်တော်တို့ကတစ်ချက်တစ်ချက်ချင်းတွားနေရတယ်လေအဲ့ဒီနမ်ကိုင်အချီတော့မရောက်ဘူးဗျအဲ့ဒါကျွန်တော်အဲ့ဒီရာလူကြီးတွေကစကားပြောပြီးတော့မှသူတို့အရေးတကြီးလိုအပ်တဲ့ဟာတွေဒီနေ့ဆောက်ဖို့နေကြဗျစားရည်နဲ့စားတိုင်းရခါပေါ့အဓိကတော့
ရှမ်းပြည်နယ်ရှေ့ပိုင်းတိုင်ချီလေးမြို့နယ်ဘက်မှာမိုးကြီးရေတိုက်စားမှုကြောင့်လေယာချန်ဆိုင်ခင်းတွေလည်းအများပြားပျက်စီးခဲ့တယ်လို့ကြားဖြူပါတီကရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီရဲ့ရှမ်းပြည်နယ်အရှိပိုင်းခေါင်းဆောင်ဒေါ်နန်းငွေမြကအခုလိုပြောပါတယ်
ကပားရီကပြက်ကြီးတာများတယ်တော့ကြောင့်မစားဝရီကြားလာတာချင်းနှမ်ခုံးကဆပြီးတော့ရွာတဲ့အကုံလုံး၄၅ချီရွာလောက်ရှိတာအကုံလုံးတည်နေတဲ့အကုံလုံးတို့ကတောင်ပေါ်နေငပြောပြင်းနေတိတိတုံးနေရောအကုံလုံးတည်နေအကုံလုံးဖိကားလာတော့တော်တော်များတယ်ဧက900ကျော်လောက်ရှိတယ်ချင်းဘောပဲအခြေပိုင်းနဲ့မတွေ့နေရလဲရှိတဲ့တဲ့ချင်းပါတော့တွေ့တဲ့လမ်းနဲ့လေ
နှမ်ကန်ကြီးရောဘုန်းကြီးကျောင်းမှာဖွင့်လှစ်ထားတဲ့ရေဘေးဒုက္ခတဲ့စခန်းကဒုက္ခတဲ့တွေအတွက်လိုအပ်တဲ့အကူအညီနဲ့စာနာရိတ်ခါတွေကိုရှမ်းနိုင်ငံရေးပါတီတွေအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပြည်ခံပြိုးပါတီဒေသခံအာဏာပိုင်တွေနေမြေခံတပ်မတော်ဖွဲ့စည်းတွေနဲ့လူမှုရေးအသင်းဖွဲ့တွေကနေဒီကနေ့မှတွားရောက်ကူညီထောက်ပံ့လှူဒန်းခဲ့တယ်လို့လဲဒေါ်နန်းငွေမြကပြောပါတယ်။မနေ့ကမိုးတဲထန်းစွာရွာသွန်းမှုကြောင့်တာချီလိတ်မြို့နယ်ဘက်မှာတရား6ခုသက်မနဲ့ပြိုကျပျက်စီးခဲ့ပြီးလူ4ဦးသေဆုံးသွားခဲ့တယ်လို့လဲဒေါ်နန်းငွေမြကပြောပါတယ်။ပြီးခဲ့တဲ့ဇူလိုင်လ25ရက်နေ့မှာရှမ်းပြည်နယ်တီဘောမြို့နယ်ဘက်မှာလဲခုနမ်ဖ6ခုတရာပြိုကျပြီးရေထဲမျောပါသွားတဲ့ဒေသခံ9ဦးထက်မနည်းသေဆုံးမှုဖြစ်ပွားခဲ့ပါတယ
်။ရှမ်းပြည်နယ်ရင်းကအခြေအနေကိုကိုနိုင်ကွန်းအင်ကတင်ပြပေးသွားတာပါ။အခုလိုဘေးဒုက္ခရင်ဆိုင်နေရတဲ့ရေဘေးသင့်ပြည်သူတွေကိုကုလသမဂ္ဂကစားနပ်ရိက္ခာရီထောက်ပံ့ဖို့အစီအစဉ်ပေးမယ့်အကြောင်းကိုဆက်တင်ပြပေးမှာပါ။မြန်မာနိုင်ငံကရေဘေးဒုက္ခသည်2000ကျော်အတွက်စားနပ်ရိက္ခာရီထောက်ပံ့နိုင်ရေးကုလသမဂ္ဂစားနပ်ရိက္ခာအေဂျင်စီ WFP ပီကအစီအစဉ်နေတယ်လို့မနေ့ကကြေညာခဲ့ပါတယ်ဒီတော့တွင်မှာပဲ ARI မြဝကျွန်းပေါ်ဒေသမှာရည်ကြီးမှုအန်ရဲ့ဒုတိယအကြိမ်မြောက်ကြုံတွေ့လာနိုင်တဲ့အခြေအနေတွေရှိနေတယ်လို့ကုလသမဂ္ဂလက်အောက်ခံ UNO ချာအဖွဲ့ကသတိပေးလိုက်ပါတယ်အကြောင်းစုံကိုမက်အင်ဂျင်နိုင်ကတင်ပြပေးမှာပါခင်ဗျာ
မြန်မာနိုင်ငံမှာမုတ်တုံမိုးတဲထံပြီးမြင့်ရည်ကြီးမှုကြောင့်လူပေါင်း80နီးပါးတိတ်ဆုံးခဲ့ပြီး2500ကျော်ရေဘေးဒုက္ခရောက်နေတယ်လို့ကုလသမဂ္ဂကဗုဒ္ဓဘူးနေ့ကပြောပါတယ်ကုလသမဂ္ဂနဲ့သူ့ရဲ့လက်အောက်ခံအဖွဲ့အစည်းတွေကလည်းဘေးအန္တရာယ်ကယ်ဆယ်ရေးအတွက်မြန်မာနိုင်ငံကိုအကူအညီပေးနေရမှာ WFP ကနေ နိုင်ငံတဝန်းရေဘေးဒုက္ခသည်နှစ်သိန်းကျော်အတွက်စားနပ်ရိက္ခာတွေထောက်ပံ့ဖို့စီစဉ်နေတယ်လို့နယူးယောက်ကုလသမဂ္ဂဌာနချုပ်မှာမနေ့ကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွေ့အမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျရစ်ကပြောပါတယ
် Our colleagues at the World Food Program said they're working to do
ကျွန်တော်တို့ကုလသမဂ္ဂစားနပ်ရိက္ခာအေဂျင်စီ WFP ကမြန်မာနိုင်ငံမှာရေဘေးဒဏ်အဆိုးရွားဆုံးခံစားနေရတဲ့ဒေသတွေကဒုက္ခသည်ဥယျာဉ်နှစ်သိန်းကျော်အတွက်စနရိခါရီကိုထောက်ပံ့ကူညီဖို့စီစဉ်ဆောင်ရွက်နေကြောင်းမင်းကကျွန်တော်ကိုအကြောင်းကြားထားပါတယ်။ရေလွှမ်းမိုးမှုကြောင့်လမ်းပန်းဆက်သွယ်ရေးခက်ခဲနေတဲ့ပဲခူးတိုင်းချင်းပြည်နယ်၊ကချင်ပြည်နယ်၊မကွေးတိုင်းမွန်ပြည်နယ်၊ရခိုင်ပြည်နယ်နဲ့စကိုင်းတိုင်းတို့မှာရှိနေတဲ့ရေဘေးဒုက္ခသည်တွေကိုလည်း WFP ကအရေးပေါ်အကူအညီတွေထောက်ပံ့နေပါတယ်
။ဩဂုတ်လ၂ရက်နေ့ကစပြီး WFP အနေနဲ့အစိုးရနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေအခြားကုလသမဂ္ဂလက်အောက်ခံအဖွဲ့တွေနဲ့ပူးပေါင်းပြီးရေဘေးသင့်ဒေသတွေကလူပေါင်း 8,000 ကျော်အတွက်လဲစားနပ်ရိက္ခာတွေကိုထောက်ပံ့ကူညီခဲ့တယ်လို့ Stephen Dujarric ကဆိုပါရယ်ဒီတော့တွင်မြန်မာနိုင်ငံအောက်ပိုင်းမြဝကျွန်းပေါ်ဒေသမှာနောက်ထပ်ရေကြီးမဲ့ NDA ရှိနိုင်တဲ့အတွက်စိုးရိမ်မကင်းဖြစ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာကူညီမှုဆိုင်ရာညှိနှိုင်းရေးယုံအိုချာရန်ကုန်ရုံးခွဲကပြောခွင့်ရပုဂ္ဂိုလ်ပြဲပယ်ရွန်ကမနေ့ကအခုလိုပြောပါတယ
် But our concern right now is that the waters are flowing south towards the large
အခုကျွန်တော်တို့အစိုးရိမ်ဆုံးကတော့မြစ်တီတောင်ပိုင်းကိုစီးဆင်းလာတဲ့အတွက်မြဝကျွန်းပေါ်ဒေသမှာမြစ်ရည်အမြင့်ဆိုရင်ရေမှတ်ကျော်လာမယ်ဆိုရင်ဒုတိယအချိန်မြောက်ရေကြီးမဲ့အခြေအနေကိုရင်ဆိုင်ရနိုင်ပါတယ်
။ရေဘေးဒဏ်ဆိုးရွားတဲ့ဒေသတွေမှာလမ်းပန်းဆက်သွယ်ရေးအခက်အခဲတွေရှိနေပေမဲ့လည်းကုလသမဂ္ဂအကဲဖြတ်တွက်ချက်ရေးအဖွဲ့တွေဟာစ조사ပြီးအရောက်သွားခဲ့ကြတယ်လို့သူကပြောပါတယ
်။ Well the assessment teams had a real hard time reaching some of these areas. The roads
တချို့နေရာတွေကိုသွားဖို့အကဲဖြတ်တွက်ချက်ရေးအဖွဲ့တွေအတွက်အခက်အခဲတွေအများကြီးရှိပါတယ်။ခီးလန်းတော်တော်များများမှာရေကြီးနေစေရှိတာကြောင့်ဝင်တန်းတွေအနေနဲ့လှီတွေနဲ့တွားကြရသလိုရေစည်းတန်တဲ့နေရာတွေမှာအန္တရာယ်ရှိတာကြောင့်နောက်ပြန်လှည့်ခဲ့ရတာမျိုးလည်းရှိပါတယ်။နေရာတော်တော်များများကိုလေချောင်းကနေပဲတွားပြီးတော့ကြည့်နိုင်တာပါ။မြန်မာအစိုးရကသူတို့ရဲ့ရဟတ်ရင်တွေနဲ့မော်တော်လှီတွေကိုအသုံးပြုဖို့ခွင့်ပြုထားပါတယ်
။ဒါပြင်လက်ရှိရေဘေးကဲဆဲကူညီရေးတွေမှာအစိုးရရဲ့ဦးစီးဆောင်ရွက်မှုတွေကိုလည်းသူကအတိအမှတ်ပြုပြောခဲ့ပါတယ်။
ရရှိမြန်ခင်မြန်မာတနင်္ဂနွေအတိုင်းအတာနဲ့ဒီမိုကရေစီတောင်းဆိုလှုပ်ရှားမှုကြီးဖြစ်ခဲ့တဲ့88ရေတော်ပုံဟာအခုဆိုလို့ရှိရင်28နှစ်မြောက်ခဲ့ပါပြီမြန်မာနိုင်ငံမှာအပြောင်းလဲတွေရှိလာတာနဲ့အတူပဲ88လှုပ်ရှားမှုကာလကိုဥဆောင်ခဲ့ကြတဲ့88မျိုးဆက်ចောင်းသားတွေဟာဆိုရင်လည်းနိုင်ငံရေးအရဖြတ်တန်းမှုရောအတွေ့အကြုံရပါတစုံတရာရင့်ကျက်ရရှိလာကြပြီဖြစ်ပါတယ88မျိုးဆက်ចောင်းသားခေါင်းဆောင်တွေအနေနဲ့သူတို့ရဲ့မျှော်မှန်းချက်တွေအတွက်ဘလို့အခန်းကဏ္ဍမျိုးမှာရှိနေပါပြီလေနိုင်ငံမျိုးဆက်တဲ့အနေနဲ့မြန်မာနိုင်ငံကြီးမှာဥဆောင်လာမယ့်အခွင့်အလမ်းအခြေအနေတွေရှိလာပါပြီလားဒီကြောင့်ကိုလာမယ့်စနေညပိုင်းဒဲအလီလိုက်စီစဉ်မှာတုံးသက်ဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်မြလို့ရတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို view မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ဒီဆွေးနွေးလိုတာမြင်မြလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်။ပါဝင်စွန်းနေမြင်မြန်ကြမဲ့သရရှင်တွေကိုကျူးဇူးပါတယ်ခင်ဗျာ
။လာမယ့်စနေနေ့တရက်လီလိုင်းအစီအစဉ်မှာပါဝင်ကြဖို့လည်းထပ်မံဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးမှာကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားလှယ်လောင်းတချို့ပြန်ပြင်ဆင်မဲ့အကြောင်းဖြစ်ပါတယ်။အဓိကအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ကိုယ်စားလှယ်လောင်းရွေးချယ်မှုနဲ့ပတ်သက်ပြီးဝေဖန်မှုတွေထွက်ပေါ်လာပြီးတဲ့နောက်မှာဒီကိုယ်စားလှယ်လောင်းနေရာတချို့ကိုပြန်လည်ပြင်ဆင်မယ်လို့ NLD ကပြောဆိုလိုက်ပါတယ်။88မျိုးဆက်တွေရဲ့နိုင်ငံရေးအခမ်းအနားကိုပါတီဘက်ကအတိအမှတ်ပြုသလိုလက်ရှိကိုယ်စားလှယ်လောင်းရွေးချယ်မှုကြောင့်ဝေဖန်မှုတွေရှိနေပေမဲ့ပါတီရင်းစည်းလုံးညီညွတ်မှုကိုထိခိုက်မှုမရှိဘူးလို့လည်းပြောဆိုလိုက်ပါတယ်။မတ်တင်ဂီထိုက်ကဆက်သွယ်မေးမြန်းထားပါရခင်ဗျာ
။ဟုတ်ကဲ့ပါရှင်။အဓိကအတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကလာမယ့်ရွေးကောက်ပွဲအတွက်ပါတီရဲ့အမတ်လောင်းတွေရွေးချယ်မှုနဲ့ပတ်သက်ပြီးဝေဖန်မှုတွေကြေကြေပြန့်ပြန့်ထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာတော့ရွေးချယ်ထားပြီးသားကိုယ်စားလှယ်လောင်း၅နေရာကိုပြန်လည်ပြင်ဆင်မယ်လို့ပြောဆိုလိုက်ပါတယ်။ပါတီရဲ့ဗဟိုအလုပ်မှုဆောင်တဦးလည်းဖြစ်ပါတီရဲ့ပြောခွင့်ရသူရှင့်နေကြီးဦးညံဝင်းကအခုလိုပြောပါတယ
်။၄နေရာလောက်ပြင်ဖို့ရှိပါတယ်။ကျွန်တော်တို့ကဟိုအောက်ခြေကတင်လာတဲ့စီရင်ရဲ့85ရင်းနဲ့တော့ဒီစီကျွန်တော်တို့အတီမကြည့်ပဲပြောင်းပြင်ပြောင်းလဲမှုလောက်တာတော့25ရင်းနဲ့မျိုးမရှိဘူးအဲ့တော့ကြောင့်နောက်တစ်ခုက ကျွန်တော်တို့ပါတီအနေနဲ့ကသိမကြခင်လုံးဝနှစ်ကလုပ်ခဲ့တဲ့ဒီလာကမှဒီလိုပြည့်စုံနေရှိပါဒါသူတိုင်းရဲ့လွတ်လပ်ခွင့်ရပြောကြဆိုကြတဲ့ဝေဖန်ကြတဲ့မကျေနပ်ဘူးလို့ပြောကြတယ်ဒါကတော့သူတို့ပြောတာတွေကလည်းတဘာဝကြတယ်လို့ပဲဆိုတာသိရဝင်တယောက်မှကျွန်တော်မတွေ့သေးပါဘူးလုပ်ပြမယ်လို့ပြောတာဆိုတာတော့ကြားပါ
ပါတီရဲ့ကိုယ်စားလှယ်လောင်းတွေကိုမြို့နယ်တွေကတင်ပြထားတဲ့ဆင်းရဲအတိုင်းအများစုကိုရွေးချယ်ခဲ့တာဖြစ်ပြီးဗဟိုကော်မတီကအ ਨੇ စုကိုပဲရွေးချယ်တာဖြစ်တယ်လို့လည်းဦးညံဝင်းကပြောပါတယ်။ဒါပေမဲ့အများကမျှော်လင့်ထားသလို88မျိုးဆက်ခေါင်းဆောင်တချို့အပါအဝင်လူသိများတဲ့နိုင်ငံရေးသမားတချို့ကိုပါတီကိုယ်စားလှယ်လောင်းမရွေးတဲ့ကိစ္စနဲ့ပတ်သက်လို့တော့အတော်လေးဝေဖန်ခံနေရတာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကတော့88မျိုးဆက်တို့ရဲ့နိုင်ငံရေးအင်အားကိုအသိအမှတ်ပြုတယ်လို့ပြောပါတယ်။ဒါပေမဲ့အခုအစ်စ်ထက်ရွေးမဲ့အထက်မှာ88မျိုးဆက်တူတဲကပါမပါဘူးတော့ဥညာဝင်းကမပြောပါဘူ
းကျွန်တော်တို့ကကျွန်တော်တို့ပါတီကနော်ဟိုဘယ်ပြုလို့ဆိုကျွန်တော်တို့ရှောက်နိုင်ရဲ့ရှောက်ခွင့်ကိုဘယ်သူမှမပိတ်ကြပါဘူးအဲ့တော့နိုင်ငံကြီးကကျွန်တော်တို့စိတ်ရှိကိုဘယ်လိုသဘောထားလဲလို့ဆိုရင်ကျွန်တော်တို့စိတ်ရှိကအင်အားတရားရှိတယ်ဆိုတော့ကျွန်တော်တို့ပြင်မပြပါနဲ့ကျန်တာကျွန်တော်တို့ဘာမှဒါmarket ဒီစရာမရှိပါ
အခုချိန်ထိတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကကိုယ်စားလှယ်လောင်းအမည်စရင်းကိုရွေးကောက်ပွဲကော်မရှင်ထံအပြီးသတ်မတင်နိုင်သေးပါဘူးဒါအပြင်လာမယ့်ရွေးကောက်ပွဲမှာပြည်နယ်တွေတဲကမြို့နယ်ဆင်မြို့နယ်မှာ NLD အနေနဲ့ဝင်ရောက်ရှင်းပြနိုင်မှာမဟုတ်တလို့အခုချိန်ထိလည်းတိုင်းရင်းသားနိုင်ငံရေးပါတီတွေတခြားနိုင်ငံရေးပါတီတို့နဲ့ရွေးကောက်ပွဲမှာပူးပေါင်းဆောင်ရွက်မှုတွေလည်းမရှိသေးပါဘူးနိုင်ငံတော်ရေးပေးတွေ့နေတာကြောင့်လဲကိုယ်စားလှယ်လောင်းအမည်စရင်းတင်သွင်းမှုရောမဲဆန္ဒရှင်စီရင်စီစစ်မှုတွေပါတုံ့နှေးသွားရတယ်လို့လဲပါတီကပြောပါတယ်။လက်ရှိမှာတော့ရွေးကောက်ပွဲထက်ရေးပေးကူညီရေးကိုပါလောက်ကင်ဆောင်ရွက်နေကြရတာဖြစ်ပါတယ်ရှင
်။မတ်တင်ကြီးထိုက်ဆူစီတင်ပြပေးသွားတာပါခင်ဗျာ။ဒီညနေခင်းသတင်းဆောင်မတွေကတော့ဒီလောက်ပါပဲ။သတို့ရှင်များခင်ဗျာ။ VOE မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာမှာဖတ်ရှုလို့ရတယ်လို့နားဆင်လို့လည်းရနေပါပြီ။internet sa myna website link sa ga ro www.bamis.voanews.com ဖြစ်ပါတယ်အဲဒီမှာသတင်းတွေကိုမြန်မာလိုဖော်ပြထားပြီးတော့တပတ်စာထုတ်လင်းခဲ့ပြီးသားသတင်းတွေကိုလည်းပြန်နှာထောင်လို့ရပါတယ် voa မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုသတင်းတွေကိုလည်းအဲဒီ website link sa မှာပဲကြည့်ရှုလို့ရပါတယ်ခင်ဗျာVOA ရဲ့ Chala Brain နဲ့ညနေခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။ကျွန်တော်တို့အစီအစဉ်လေးမကြခင်ပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုမက်ခင်ဗျူတွေကကြီးညာပေးသွားမှာပါခင်ဗျာ
။ရှေ့ကအာရှနိုင်ငံများအသင်းအာဆီယံရဲ့ဒီနေ့ဆွေးနွေးပွဲတွေအဆုံးသတ်ချိန်ပူးတဲ့ညညာချက်တည်းရဲ့ထုတ်ပြန်ခဲ့ကြတဲ့အဖွဲ့ဝင်နိုင်ငံတွေကမှတောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်တဲ့စကလုံးယဉ်ညွတ်သုံးဆွဲမှုအပေါ်မှာသဘောထားကွဲလွဲမှုတွေရှိခဲ့ပါတယ်။ဒီကြကိစ္စရတဲ့ခုဖြစ်တဲ့ UN nuclear သဘောတူညီချက်နဲ့ပတ်သက်လို့တော့အာဆီယံနိုင်ငံသားရေးဝန်ကြီးတွေကတကယ်လို့ဒီသဘောတူညီချက်အပြည့်အဝအကောင့်ထဲပေါ်လာမယ်ဆိုရင် UN ရဲ့ရက်ဖက်ငြိမ်းချမ်းတဲ့ nuclear စစ်ဆင်အပေါ်ယုံကြည်မှုတည်ဆောက်ရကြလိမ့်မယ်လို့ဖော်ပြထားပါတယ်ရှင်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဌာန USAID ကနေတဆင့်မြန်မာနိုင်ငံရဲ့ရေဘေးသင့်လူထုတွေအတွက်ဒေါ်လာ6သိန်းအရေးပေါ်အကူအညီဖြစ်ပေးအပ်သွားမယ်လို့အမေရိကန်တန်ယုံပြောခွင့်ရက VOA ကိုပြောပါတယ်။ဒါပြင်အရေးပေါ်လိုအပ်ချက်တွေဖြည့်ဆည်းပေးနိုင်ဖို့မြန်မာနိုင်ငံကဒေသဆိုင်ရာဝန်ထမ်းတွေအတူလက်တွဲဆောင်ရွက်နေကြအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေပြီလို့လည်းပြောပါရယ်ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ် WFP ကလည်းအစိုးရဝန်ကြီးဌာနတွေနဲ့ပူးပေါင်းပြီးတော့ရေဘေးသင့်ဒုက္ခသည် 2,400 ကျော်ကိုစားနပ်ရိက္ခာကူညီတွေပေးဖို့ဆောင်ရွက်နေတဲ့အကြောင်းဒီ WFP ရဲ့မြန်မာနိုင်ငံဆိုင်ရာဒါရိုက်တာကနေပြီးတော့ VOA ကိုပြောပါရယ်ရှင်ပြည်ကလေးနှစ်ကပျောက်ဆုံးသွားခဲ့တဲ့မလေးရှားခီးသည်တင်လေရင်တောင်ပိုင်းအစိတ်ပိုင်းတစ်ခုကိုပြည်ကလေးသတင်းပတ်တုံးကရှာဖွေတွေ့ရှိခဲ့တဲ့အိန္ဒိယသမုဒ္ဒရာတွေက reunion ကျွန်းပေါ်မှာပဲနောက်ထပ်လေရင်အပြည့်အစီအပိုင်းစာတချို့ကိုထပ်တွေ့ထားတယ်လို့မလေးရှားသတင်းပို့ဆောင်ရေးဝန်ကြီးကပြောပါရယ်အခုထပ်မံတွေ့ရှိတဲ့အထက်မှာလေရင်ထိုင်ကုန်ကူရှင်အပိုင်းစာတချို့ပရင်းပေါက်ဘောင်တွေနဲ့တခြားအပြည့်အစီတချို့ပါဝင်တယ်လို့ဝန်ကြီးလွိုင်းတီယန်လိုင်းကပြောပါရယ်ရှင်တခါဂျပန်နိုင်ငံဟီရိုရှိမာမြို့ပေါ်ကိုအမေရိကန်တို့အနုမြုပ်ပုံကျဲချခဲ့တဲ့အနှစ်80ပြည့်အထိမ်းအမှတ်ပွဲတွေကိုတော့ဒီကနေ့ဂျပန်နိုင်ငံမှာကျင်းပနေကြပါရယ်ရှင်
သတင်းချင်းချုပ်ကိုမက်ခင်ဗျူတွေကကြေညာခဲ့တာပါဒီမနေ့အစီအစဉ်ထုတ်လို့ရေးမှုကမတ်တင်ကြီးထိုက်ဖြစ်ပြီးအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ်ကျွန်တော်ကတော့အောင်ပါဩဂလ6ရက်နေ့ညနေခင်း VOE မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ line to meter second 1925တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်တွေအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညနေခင်းဖြစ်ပါစေ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.